မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်တပ်ရဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာအသိုင်းအဝိုင်းတွေနဲ့လက်မှတ်ဒက်နဲ့တင်ပို့မှုတွေရပ်ဆိုင်တာပါဝင်မြန်မာစစ်တပ်အတွက်အထောက်ပံ့ဖြစ်စင်တဲ့ကိစ္စတွေကိုဆိုင်းငံ့ထားဖို့အမေရိကန်နဲ့မဟာမိတ်6နိုင်ငံကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အာဏာသိမ်းမှုဆန်ကျင်သူတွေကိုစစ်တပ်ကလေကြောင်းဆစ်ဆင်ရေးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အင်အားအလွန်အကျွံသုံးချေမှုန်းနေတာကြောင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာမှာကိုဆိုရင်ကြောင်းအမေရိကန်နဲ့အတူဗြိတိန်၊ကနေဒါ၊နော်ဝေး၊ဩစတြေးလျ၊နယူးဇီလန်နဲ့တောင်ကိုရီးယားတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။ချင်းပြည်နယ်မကွေးတိုင်း၊စကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံတလုံးဆက်အာဏာပိုင်တွေရဲ့လိင်မှုအကြမ်းဖက်တာနဲ့သိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေအိမ်နဲ့ဘာသာရေးဆောက်ဦးမိရှုတာတွေရှိနေပြီးချင်းပြည်နယ်မှာဒေသခံ4000ကျော်၊မကွေးတိုင်းမှာဒေသခံ1000ကျော်ဥယျာဉ်ဆန့်ခွာထွက်ပြေးရတယ်လို့ရခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာတယ်ဆိုတဲ့သတင်းတွေကြောင့်ဒါဟာဒေသရင်းတည်ငြိမ်ရေးကိုပါရိုက်ခတ်နေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံတကာအတိုင်းအဝန်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်အာဏာပိုင်တွေကတော့ဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့အကြမ်းဖက်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူလာတာဖြစ်ကြောင်းပြောဆိုထားတာပါ။အမေရိကန်နဲ့မဟာမိတ်တွေရဲ့ကြေညာချက်မှာတော့အရသားတွေပေါ်မှာစစ်တပ်ကအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်ဖို့တောင်းဆိုသလိုနိုင်ငံတကာအတိုင်းအဝန်ဟာစစ်တပ်ရဲ့ထောက်ပံ့ဖြစ်စေတဲ့လက်နက်တင်ပို့မှုအပါအဝင်တခြားပံ့ပိုးမှုတွေဆိုင်းငံ့ထားဖို့လည်းတိုက်တွန်းပါတယ်။မြန်မာနိုင်ငံကခုလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေနောက်ထပ်မကြုံရအောင်ကျူးလွန်သူတွေကိုအရေးယူတာအပါအဝင်နိုင်ငံတကာကအကာအကွယ်ပေးရလက်တွဲဆောင်ရွက်ဖို့လည်းပြောပါတယ်။